ရန်ကုန်မြို့ရဲ့ငြိမ်းချမ်းသောဆန္ဒပြသူတွေကိုစစ်ကားနဲ့ဝင်တိုက်ပြီးတော့လူစုခွဲလို့ဆန္ဒပြသူအများပြားတေဆုံးခဲ့ရဆိုတဲ့သတင်းပေါ်မှာထိတ်လန့်တုန်လှုပ်မိတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တရနယ်ပစ်ခတ်အကြမ်းဖက်ဖြိုခွင်းလိုက်တာကြောင့်လူအုပ်တဲ့မနယ်တေဆုံးပြီးဆဲအုပ်တဲ့မနယ်ဖမ်းဆီးခံရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လူလတ်မှုနဲ့ဒီမိုကရေစီကိုလိုလားတောင်းတနေတဲ့မြန်မာပြည်သူများနဲ့အတူမိမိတို့အတူတကွာရက်တည်နေပြီးတော့အကြမ်းဖက်မှုများအဆုံးသက်ရန်မတရားဖမ်းဆီးတင်းနှင်းသားလူများကိုလွှတ်ပေးဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားတန်ဖိုးထားဖို့ဆက်အာဏာရှင်တွေကိုတောင်းဆိုရဆိုပြီးတော့ Facebook စာမျက်နှာပေါ်မှာတင်ထားတဲ့တန်ယုံထုတ်ပြန်ချက်တွေမှာလည်းပါရှိပါတယ်။ဆန္ဒပြသူတွေကိုကားနဲ့တိုက်လူစုခွဲလို့တေဆုံးနေဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူး။ဒဏ်ရာရသူတွေကိုစစ်စေးရုံအမှတ်နှစ်မှာကုသပေးနေတယ်လို့ကနေဦးသတင်းတွေကတီးရပါတယ်။မြန်မာနိုင်ငံမှာဆက်အနာတင်းယူပြီး10လကျော်ကာလအတွင်းမှာအသက်ခံရသူရက်သား1303ဦးရှိပြီးတော့အဖမ်းခံထားသူ9950ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီစီးရင်တွေကချက်ကားမှုသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။